Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းစီစဉ်က2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြနေမနေ့ကစီစဉ်နေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုးဝီပါခင်ဗျာ။အခုမနေ့ကစီစဉ်နေတာဝန်ယူတင်ဆက်ပေးပါပါ။
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ sorry သတင်းတော့တိတ်ဆုံးသွားပြီလို့ယူဆလို့ရနိုင်ကြောင်းသမလာထွန်းကပြောကြားလိုက်ပါတယ် sorry သတင်းတော့လို့ကြံတက်ပြက်ခံရတဲ့အရှုပ်တော်ပုံကြောင့် sorry မှာကျင်းပမဲ့အနေနဲ့တကာညီလာခံကိုတက်မဲ့အစီအစဉ်အမေရိကန်ဗဏ္ဍာရေးဝန်ကြီးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းဟာပြည်ပကိုတင်ပို့တဲ့ပမာဏအမေရိကန်ဒေါ်လာ1ဘီလီယံကျော်သွားပြီလို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တင်ပြပေးသမောဟုတ်
ကဲ့ okay ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးမှုအခြေအနေနဲ့ပတ်သက်ပြီးတော့
ပြည်သူတင်မြှောက်ထားတဲ့ရသအစိုးရအနေနဲ့ရသရထီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုဆင်ကျင်ပါဆိုပြီးတော့ပေါ့နော
်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းနဲ့တွေ့ဆုံမေးမြန်းခန်းမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ပြည်သားဒေသကရိုဟင်ဂျာဒုက္ခသည်စခန်းဟာလူကုန်ကူးသူတွေအတွက်စကြက်တစ်ခုဖြစ်လာနေတယ်ဆိုတဲ့အကြောင်းသတင်းလွှာကျောင်းနိုင်ငံရဲ့လူခွေမှတ်တမ်းတွေကိုကုလလူခွေကောင်းစီမှပုံမှန်ပြန်လည်တုံးသက်ဖို့ပြင်ဆင်နေကြမှာပဲနိုင်ငံရဲ့အနောက်ပိုင်းစင်ဂျန်ဒေသမှာမွတ်စလင်တွေအစုလိုက်ပြုံလိုက်ထိန်းသိမ်းပြီးတော့ပုံစံသွင်းမှုဆောင်ရွက်နေကြပြီရှိတယ်ဆိုတဲ့အကြောင်းကျောင်းခေါင်းဆောင်ဘက်ကနေပြီးတော့ထုတ်ဖော်ပြောဆိုလာတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေပါဝင်စိတ်ဝင်စားဖို့မြန်မာနဲ့နိုင်ငံတကာသတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍကရင်သတင်းလွှာစားတဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကူစော်ဝင်နိုင်တဲ့ဒေါက်ဂင်မျိုးသက်တို့ညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
Sorry သတင်းတော့ဂျမာခါရှိုဂီတည်သွားပြီလို့သတင်းတည်သွားပြီလားလို့သတင်းတော့တွေကသမ္မတထရန့်ကိုမေးတာမှာတည်သွားပြီလို့ယူဆလို့ရမှာဖြစ်ကြောင်းနဲ့ဒါဟာအင်မတန်စိတ်မကောင်းစရာဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်တကယ်လို့သူ့ကို Sorry Arabia အစိုးရကလုတ်ကြံတပ်ဖြတ်ခဲ့တဲ့ဆိုရင်ကြီးမားတဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်း Joint Base Andrews လေးစိတ်မှာ Air Force 1သမရရဲ့ကိုယ်ပိုင်လေယာဉ်ပေါ်မတက်ခင်သမရထွန်းကကြာတာပရိနေမှာဂရီပြေပြောကြားလိုက်ပါလေ Istanbul မြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံအတွင်းသတင်းတောက်ခါရှိုဂီကို Sorry အစိုးရကဆစ်လွတ်လိုက်တဲ့သူတွေကတပ်ဖြတ်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲထားတဲ့ဖြစ်စဉ်အတွက် Sorry အစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေပြည့်စုံဖို့သမရထွန်းအစိုးရကအချိန်ပိုပေးထားပါတယ်ဒီသတင်းပါအတွင်း Sorry နဲ့တူရကီအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကသူခီးစဉ်အကြောင်းသမရထရမ်ကိုအင်ပြူတော်မှာပြန်လည်တင်ပြတာမှာအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့တင်းနှောက်ခါရှိုဂီအသက်ခံရမှုအတွက်စုံစမ်းစစ်ဆေးမှုတွေပြည့်စုံနိုင်အောင် Sorry အစိုးရကိုရဲ့အနေငယ်ပိုးပင်းတင်ကြောင်းတင်ပြခဲ့တယ်လို့ဆိုပါတယ် Sorry ဘက်ကဒီကိစ္စနဲ့ပတ်သက်တဲ့အစီအခံစာထွက်လာပြီးနောက်မှဘလို့တုံ့ပြန်တင်တယ်ဆိုတာကိုအမေရိကန်ဘက်ကဆုံးဖြတ်သွားမယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်
တူရကီမှာပြောက်ဆုံးသွားခဲ့တဲ့ Sorry သတင်းတောက်အသက်ခံရတဲ့ဆိုရယ်ဆွဆွဲမှုတွေနဲ့ပတ်သက်ပြီး Sorry Arabia Online တွင်ဆက်ပြီးတော့မေးခွန်းအထောက်ခံရတဲ့ချိန်မှာပဲရှေ့သတင်းပတ်ထဲ Riyadh မှာကျင်းပဖို့စီစဉ်ထားတဲ့ယင်းနည်းပြုတ်နံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှာမဟုတ်ကြောင်း American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကကြေညာလိုက်ပါတယ်။လာမယ့်အင်္ဂါနေ့ Sorry Arabia ကRiyadh မှာကျင်းပမယ့်၃ရက်ကြာအစည်းအဝေးကိုအနောက်နိုင်ငံတွေကလုပ်ငန်းရှင်ကြီးအတော်များများမတက်ဖို့ဆုံးဖြတ်ခဲ့တဲ့နောက်မှာကျတဲ့ပရင်းကဝန်ကြီးမနုချင်းကသူတက်ရောက်မှာမဟုတ်ကြောင်း Twitter ကနေကြေညာခဲ့တာပါ။တူရကီကလာတဲ့သတင်းတွေမှာ Sorry သတင်းတော့ Jamal Khashoggi ကိုပြီးခဲ့တဲ့သတင်းတစ်ပတ်တုန်းက Istanbul က Sorry ကောင်စီရုံးထဲမှာ Sorry ထောင်လိုင်းရည်နှိမ့်ဆက်ညှဉ်းပန်းတက်ပစ်ခဲ့တယ်လို့ဆွဆွဲတဲ့နောက်မှာ FIIC ရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှာမဟုတ်ကြောင်းလုပ်ငန်းရှင်ကြီးတွေကကြေညာခဲ့ကြတာပါ Sorry အင်ရှင်မင်းသားမဟာမက်ဘင်ဆာမန်ကိုဝေဖန်တဲ့စာရေးရေးသားသူသတင်းတော့ခါရှိုဂီကိုသူတို့မတက်ကြောင်း Sorry အာနာဘန်တွေကညှင်းဆို့ထားပြီးသူပြောက်ဆုံးမှုအတွက်စုံစမ်းထားတဲ့ရက်လက်တွေကိုကြေညာတော့မှာဖြစ်ကြောင်းပြောပါတယ်ဒီအစည်းအဝေးကိုမတက်ရောက်ဖို့အတွက်ဆုံးဖြတ်သူတွေထဲမှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde နဲ့ American ဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ JP Morgan ရဲ့အမှုဆောင်အရာရှိချုပ် Jamie Dimon တို့လည်းပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုထဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်နဲ့ဝင်ရောက်လာနေမှုကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်ဘူးဆိုရင်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်တွေဆစ်လွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောင်းလိုက်ပါတယ်။၃၀၀၀လောက်ပါဝင်တဲ့ဟွန်ဒူရပ်စ်နိုင်ငံသားလူအုပ်ကြီးဟာ ပြီးခဲ့တဲ့သတင်းပတ်ကတိုင်းပြည်မြောက်ပိုင်းဆန်ပက်ဒရိုဆူလာဆိုတဲ့မြို့ကထွက်ခွာလာပြီးကော်တီမာလာနိုင်ငံကတဆင့်မက္ဆီကိုကိုဖျက်ချော်ပြီးအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ဖို့ဦးတည်လာနေကြတာပါအဲဒီလိုအထက်မှာရာဇဝတ်သားတွေနဲ့ပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးနှိမ့်လာတဲ့တောင်းဆိုကြောင်းသမ္မတထရန့်ကပြောပါတယ်ရာဇဝတ်ကိန်းသားတွေနဲ့မူရစ်ဆေးဝ ဒီမိုကရက်တစ်ကိုတမနာထရန့်ကယူတာခဲ့ပါတယ်ရွှေပြောင်းဝင်ရောက်လာသူတွေကိုမတားဆီးဘူးဆိုရင်ဟွန်ဒူရက်စ်ကိုပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မယ်လို့တမနာထရန့်ကယူတာခဲ့ပါတယ်ရွှေပြောင်းဝင်ရောက်လာသူတွေကိုမတားဆီးဘူးဆိုရင်ဟွန်ဒူရက်စ်ကိုပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မယ်လို့တမနာထရန့်ကချင်းချောက်ထားပါတယ်အပြောတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတွက်
ထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပွားမယ်အန်ဒီယရှောင်ရှားနိုင်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးချင်မက်တစ်စ်ကတရုတ်ကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ကေကိုပြောကြားခဲ့ပါတယ်။အာဆီယံဒေသတွင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာအမေရိကန်နဲ့တရုတ်နဲ့နိုင်ငံစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းနေနေနဲ့အမေရိကန်နဲ့တရုတ်ကာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကျွန်တော်တို့ကတော့ပြည်ချင်းမှာတေကာဝေးဝင်ကြီးနဲ့တွေ့ဖို့စီစဉ်ပေးမယ်။တေကာဝေးဝင်ကြီးပကံမအားတဲ့ကြောင့်တုံ့ပြန်ခဲ့တာပေါ့။နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေတွေ့မြင်ခဲ့ကြတာဖြစ်ပါတယ်။ ပြည်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6:00ကနေပြီးခုနှစ်နာရီအထိတိုင်းဒေသမီတာ36နှစ်ကီလိုဟတ်စ်9339တိုင်းဒေသမီတာ40ကီလိုဟတ်စ်ခွန်လေးရှိတုံညာတိုင်းဒေသမီတာ41ကီလိုဟတ်စ်6.9တုံညာနဲ့ဒုတိယနာရီဝန်းမှာတိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းဒေသမီတာ20နှစ်25 30မီတိုကနေဖမ်းယူနိုင
ာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကလက်ရှိဗန္ဒနီရဲ့ပထမ6လအတွင်းပြပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်အခုနေ့ဧပြီလကနေစက်တင်ဘာလအကြာ Cut Make Pack CMP လို့ခေါ်တဲ့ဖြတ်ချုပ်ထုတ်ပို့အစီအစဉ်နဲ့ပြပကိုတင်ပို့ခဲ့တဲ့ပမာဏဟာပထမမိနစ်ကအဲ့ဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ 1 ဘီလီယံတိုးတက်လာခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်အထက်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံအတွက်ပြပပုတ်ကုန်တုံးမြင့်အောင်ဦးစားပေးဆောင်ရွက်နေတဲ့အထက်လုပ်ငန်းဖြစ်သော CMP အစီအစဉ်နဲ့ဆောင်ရွက်တဲ့အထက်ချုပ်လုပ်ငန်းဟာအနောက်နိုင်ငံတွေရဲ့ကုန်သွယ်ရေးအထူးအခွင့်အရေးပေးခံရတဲ့လုပ်ငန်းဖြစ်သောမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်2019-2018ဘဏ္ဍာနှစ်အတွင်း CMP အထက်ချုပ်လုပ်ငန်းကပြပကိုတင်ပို့နိုင်မဲ့ပမာဏဟာအမေရိကန်ဒေါ်လာ 2.5 ဘီလီယံရှိမယ်လို့မနေ့ဘဏ္ဍာနှစ်တုန်းကခန့်မှန်းထားခဲ့ကြတာပါ2015-2016ဘဏ္ဍာနှစ်အတွင်းဒီလုပ်ငန်းကပြပကိုတင်ပို့နိုင်ခဲ့တဲ့ပမာဏဟာဒေါ်လာတန်း850ရှိခဲ့တာကြောင့်30နီးပါးတိုးလာတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်တဲ့ CMB အဝတ်အထည်တွေကို EU ဥရောပသမဂ္ဂကဒေါ်လာတန်း180ဘူးနှစ်ဆတိုးပြီးမှာယူဖို့စီစဉ်ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်စက်ရုံပေါင်း400လောက်နဲ့ဝန်တန်း3သိန်းကျော်ကချုပ်လုပ်တဲ့အဝတ်အထည်တွေကိုဂျပန်ဥရောပဈေးကွက်တောင်ကိုရီးယားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုအများဆုံးတင်ပို့တာဖြစ်ပါတယ်
ရဲ့တမ်ကွန်နက်အစိုးရကိုအသေးဖြစ်မှုနဲ့ထောင်ဒဏ်ချခံခဲ့ရတဲ့အတိုက်ခံဘလော့ဂါတဦးဖြစ်သူငွင်လုံးနူချင်းဟာသူမျိုးလွတ်မြောက်လာပြီးပထမနေမှာပဲအမေရိကန်ပြည်ထောင်စုကိုရောက်လာပါတယ်။သူဟာသူ့ကလေးငယ်နှစ်ယောက်နဲ့သူ့မိခင်တို့နဲ့အတူချက်တပရင်းနေမနေ့ပိုင်းကတိုက်ဆက်ပြည်နယ်ဟျူစတန်မြို့ကဂျော့ဂျ်ဒ်ဘွတ်နိုင်ငံတကာလေဆိပ်ကိုရောက်လာတာဖြစ်ပြီးသူ့ကိုမိသားစုဝင်တွေသတင်းတောက်တွေနဲ့သူ့ကိုထောက်ခံသူတွေကချိုးဆိုကြပါတယ်။သူဟာဗီယက်နမ်မှာထောင်ဒဏ်နှစ်နှစ်ချခံပြီးပြန်မလွတ်ခင်ချိန်ထိဗီယက်နမ်အရာရှိတွေကသူ့ကိုသူ့သားနဲ့သမီးတို့နဲ့ဆက်သွယ်ခွင့်မပေးဘဲအခုလင်းမောကြက်မှသာတွေ့ခွင့်ရတယ်လို့ပြောပါတယ် အခုလိုလွတ်မြောက်လာတာဟာအမေရိကန်ကာကွယ်ဝင်ကြီးချင်မဲ့ဒစ်ဗီယက်နမ်နိုင်ငံတောင်ရောက်ချင်တဲ့တိုက်ဆိုင်နေတာဖြစ်ပြီးအမေရိကန်ပြည်တော်စုကလူခွင့်ဆိုင်မှာထူးကျူးစိုက်တဲ့နိုင်ငံဖြစ်တဲ့အတွက်သူအမေရိကန်ကိုလာရောက်ဖို့ရွေးချယ်တယ်လို့အမေရိကန်နိုင်ငံသားထံကပြောပါတယ်။မာဒါမတ်ရှ်ရူးတို့တည်ကြတဲ့သူဟာ2016ခုနှစ်ထဲကအဖမ်းခံရတာဖြစ်ပြီးထောင်ရန်ဆယ်နှစ်အပြည့်ပ
Afghanistan နိုင်ငံကို American ထိတ်တန့်ဗိုလ်ချုပ်ကြီးတူရောက်ရှိလာရောက်လက်ပတ်တဲ့အချိန်မှာပဲတန်းပြီတောင်ပိုင်းကဩဇာအစိုးရအကြီးမားတဲ့ရဲအယားရှိတူဖြစ်သူ Abdul Razik နဲ့ထိတ်တန့်အယားရှိတူတို့ပြစ်ခတ်မှုတစ်ခုအတွင်းတည်ဆုံသွားခဲ့ပါတယ်။ကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှူးနယ်တွစ်ဆုံဆွေးနွေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့အိမ်ကိုတွားရောက်ခဲ့တဲ့ American ဗိုလ်ချုပ်ကြီး Scott Miller ကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။တွစ်ဆုံမှုပြီးရဟယင်ရှိရာကိုပြန်လာကြတဲ့အချိန်မှာပြစ်ခတ်မှုဖြစ်သွားခဲ့တာလို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။တာလီဘန်ရဲ့လှုပ်ကြံမှုစ조사မှုအချင်းချင်းခံခဲ့ရဘူးသူရဲမှုကြီးအဗ္ဒူရာဇစ်အပြင်ကြာသပတေးနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းခရိုင်ထောက်လှမ်းရေးမှူးတူလည်းတည်ဆုံသွားပြီးကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှူးလည်းပြင်းထန်စွာထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်အစောပိုင်းသတင်းတွေမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးပါတည်ဆုံသွားကြောင်းဖော်ပြထားကြတာပါတိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်တူအပါဝင်အမေရိကန်နိုင်ငံသား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းနဲ့သူတို့ရဲ့အတွင်းလူကရဲမှုကြီးရာဇစ်နဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုလှုပ်ကြံဖို့ကြိုးစားခဲ့ခြင်းဖြစ်ကြောင်းတာလီဘန်အကြမ်းဖက်အဖွဲ့ကပြောပါတယ်။ဒဏ်ရာရကြတဲ့အမေရိကန်တွေကိုချက်ချင်းကယ်ထုတ်သွားပြီးစေကူတမှုပေးတာမှာစိုးရိမ်ရတဲ့အခြေအနေမရှိကြောင်းနဲ့အခင်းဖြစ်တဲ့နေရာကိုလည်းအန္တရာယ်ကင်းရှင်အောင်လှုပ်ဆောင်ထားနိုင်ပြီဖြစ်ကြောင်းအမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးဒေးဗ်ဘတ်လာကပြောပါတယ်။
ဆန်ဖရန်စစ္စကိုဘေးဒေသကမြေရောက်တဘောဝဒဏ်ွေတိုးလောင်ကန်ရှိတဲ့နေရာမှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ပိုက်လိုင်းပောက်ကွဲမှုမဖြစ်အောင်ကျတဲ့ပြည်နယ်က Chevron ရေနံကုမ္ပဏီကအရေးပေါ်လုပ်သားတွေချိုးပန်းနေကြခြင်းပါပဲ။ထောင်နဲ့ချီတဲ့ဒေသခံတွေကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။မီးလောင်မှုစတင်ဖြစ်ပွားတဲ့နောက်ဘေးပွိုင်ဒေသကပိုက်လိုင်းနားမှာရှိတဲ့နေအိမ်ပေါင်း1400လောက်မှာနေထိုင်သူတွေကိုဗိုလ်တပ်ဖူးနဲ့ညာဘက်ကလေးကဘေးလွတ်ရာရွှေ့ပြောင်းမှုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ဒီမီးလောင်မှုကြောင့်ဒေသခံ4000လောက်ကိုထိခိုက်စေတာဖြစ်ပြီးကျန်တဲ့ပြည်နယ်နေလည်းထိသူတို့ရဲ့နေအိမ်တွေစီကိုပြန်ကွက်မရကြသေးပါဘူး။ Chevron ပြောခွင့်ရကတော့သူ့ကုမ္ပဏီကအလုပ်သမားတွေဟာမြေရောက်သဘာဝဓာတ်ငွေတိုးလောင်ကန်မီးလောင်နေတာကိုနှိမ့်တက်ဖို့ Nitrogen ဓာတ်ငွေသွင်းပေးတာနဲ့ပိုက်လိုင်းတွေကသဘာဝဓာတ်ငွေဖယ်ထုတ်ဖို့အတွက်တညာလုံးအလုပ်လုပ်ခဲ့ကြတယ်လို့ပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့တွစ်ဆုံမင်းမြန်းကန်းတဲ့သတင်းတော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီရခုံတိုင်းဒေသကြီးအတွင်တရားဥပဒေစိုးမိုးမှုအခြေအနေတိုးတက်လာပြီးမြေအစိုးရဘက်ကဒီဇယ်ဥပဒေတွေကိုလိုက်နာဖို့မကြာခဏသတိပေးနေရတဲ့အခြေအနေတွေရှိနေတဲ့အကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့ကိုတီထောင်သူတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုတင်းက VOE ကိုပြောပါတယ် 11 Media အဖွဲ့ကသတင်းတော်3ယောက်ဖမ်းဆီးထားတဲ့ကိစ္စဟာရန်ကုန်တိုင်းဒေသကြီးဆိုရဖွဲ့ရဲ့အမဲစက်တစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်ဦးသိန်းထိုင်ဦးကတွစ်ဆုံမေးမြန်းရမှာရန်ကုန်တိုင်းတရားဥပဒေစိုးမိုးရေးအခြေအနေကိုဒေါက်တာဒေါ်ညိုညိုတင်းကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ
အဲ့တော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်တော့ကျမတို့ဟိုတခြားတော့တချို့မျိုးကြီးတွေနဲ့နှိုင်းယှဉ်တဲ့အခါမှာတော့ရန်ကုန်ရဲ့အခြေအနေကအများကြီးတော့မဆိုးသေးပါဘူးပေါ့နော်အဲဒါပေမဲ့ကျမတို့ဟိုရန်ကုန်ကမီဒီယာတွေအများကြီးရှိတဲ့နေရာဆိုတော့အစိုးရကတည်ဆဲဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးကိုအားနည်းချက်တွေရှိတာပေါ့နော်ဒါကြောင့်မို့ကျမတို့ကအစိုးရကိုခဏခဏပေါ့နော်မီဒီယာတွေကရင်တစင်မဲ့သတိပေးရတယ်ပေါ့နော်ရန်ကုန်အစိုးရဟာပြည်သူလူထုတင်မြှောက်တဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့တည်ဆဲဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်ဟိုကျမတို့မကြခဏဟိုတိုက်တွန်းရတာလည်းရှိပါတယ်အစိုးရပိုင်းမှာပေါ့နော်အခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့နော်အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာတည်ဆဲဥပဒေနဲ့ညီလုပ်တဲ့အပိုင်းမှာအရန်ကိုအားနေပါတယ်ပေါ့နော်ဒါကြောင့်မို့ကျမတို့ကအစိုးရကိုဟိုပြန်ပြန်ပြီးတော့ခဏခဏပေါ့နော်ရန်ကုန်အစိုးရတည်ဆဲဥပဒေကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပြောရတဲ့ဟာမျိုးတွေကျမတို့တော်တော်ရှိခဲ့တယ်ပေါ့နော်ဥပမာပြဆိုထင်ရှားတာမြို့နယ်၁၁မြို့နယ်မှာပေါ့နော်ကျမတို့ဆန္ဒပြခွင့်ပိတ်ပင်တာမျိုးပေါ့နော်အဲ့ဒါကျမတို့ပြန်ပြီးပြောရတယ်ပေါ့မဟုတ်ဘူးဒီလိုပိတ်ပင်ခွင့်ဥပဒေကမပေးထားဘူးပေါ့နော်ဥပဒေကဆန္ဒပြခွင့်လူတိုင်းကိုပေးထားတယ်အဲ့လိုပြောတဲ့အခါကျတော့အဲ့ဒီထက်မှာဟိုဥပဒေကိုနည်းနည်းစွာတဲ့လူကြလို့ရှိရင်ဥပမာကျမတို့မတ်လတုန်းကကျမဦးဆောင်ပြီးတော့ဒီအဆန်ပြဆိုအဆန်ပြလေးလောအတွက်ကိုဦးဆောင်ပြီးတော့ဒါ demonstration လုပ်တဲ့အခါမှာအစိုးရကခွင့်ပြုတယ်ဒါပေမဲ့ peace အတွက်ကိုကလေးတွေလုပ်တဲ့မှမခွင့်မပြုဘူးပေါ့။ तू ကလူကိုအချီလူကိုကြည့်ပြီးတော့ तू ကဟိုမူကိုကျင့်သုံးမှုလို့ဖြစ်နေတယ်ပေါ့နော်။အဲ့တော့ကျမတို့ပြင်းပြင်းထန်ထန်တိုက်တွန်းမှုတွေလုပ်ရပါမယ်ပေါ့နော်။အာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားပါ။
အစိုးရကတရားဥပဒေကိုလေးစားမှသာလျှင်ပြည်သူလူထုကတရားဥပဒေကိုလေးစားခြင်းစိတ်ဖြစ်လာမယ်ဆိုတာကျွန်တော်ရန်ကုန်အစိုးရကိုမကြာခဏတိုက်တွန်းနေရတဲ့ကိစ္စပါပဲ။ဟုတ်ကဲ့ဒီအန်အေဒီအစိုးရလက်ထက်မှာအခုရန်ကုန်တိုင်းနဲ့ပတ်သက်လို့ဥပဒေရေးရာအကြီးဆုံးတာဝန်ရှိတဲ့သူတယောက်ကိုအရေးယူတဲ့ကိစ္စတေဥဆောင်အောင်ရွှေအမှုနယ်ဒေသခံတွေအမှုနယ်ပတ်သက်လို့ပြောလို့ဒါကသူတရားဥပဒေအရာ စရာကျင်းရလို့မြင်ပါလားခင်ဗ
ျဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒါသမဏကြီးကလည်းဒီကိစ္စမှာစိတ်ဝင်စားတယ်ပေါ့နော်အာစိတ်ဝင်စားပြီးတော့ဟိုကော်မရှင်အနေနဲ့လည်းဒီကိစ္စပေါ်မှာအယုံထားပြီးတော့အခုလိုဟိုစုံစမ်းစစ်ဆေးပြီးတော့တင်ပြရတဲ့အတွက်ကိုကျွန်တော်တို့ကကြိုးဆိုတယ်ပေါ့နော်ဒါအစိုးရတက်လက်ထက်မှာငါးကြီးကြီးတွေကိုဒါဖမ်းမိတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်အာအဲ့ဒီလိုမျိုးပဲပေါ့အဲ့ဒီလိုမျိုးပဲကျွန်တော်တို့ရန်ကုန်မြို့ရဲ့တရားရုံးတော်တော်များများမှာဒီလိုကိစ္စတွေအများကြီးရှိနေတယ်ဆိုတော့ကိုကျွန်မအသိစီစဉ်ပါတယ်ပေါ့နော်ဟိုကျမတို့စီမှာလည်းပဲဟိုမှတ်တမ်းတင်ထားတဲ့အမှုတွေဟိုတော်တော်များများရှိနေပါတယ်ပေါ့နော်အောင်ရွေးထေးအမှုလိုပဲအဂတိလက်စားမှုတွေပါဝင်ပတ်သက်နေနိုင်တဲ့အမှုတွေအများကြီးရှိနေပါတယ်ဒါကြောင့်မလို့ကျမတို့ဟိုကော်မရှင်ကတော့အခုအကုန်လုံးတော့မနိုင်သေးဘူးပေါ့လေသူကလည်းသူရှိတဲ့အားလေးနဲ့လုပ်နေရန်ကုန်တိုင်းအတွက်ဆိုရင်အကော်မရှင်ကရန်ကုန်တိုင်းမှာအခြေစိုက်နိုင်တဲ့အနေအထားကျမတို့ဝတ်ထည်မရှိဘူးနေပြည်တော်မှာပဲသူကအခြေစိုက်တာဆိုတဲ့အခါကျတော့ရန်ကုန်တိုင်းအတွက်ကိုဒီထက်ကော်မရှင်ကအများကြီးလုပ်စရာလေးကျမတို့ရှိနေပါသေးတယ
်အခုဒီသတင်းတောက်ဒီ11 media သတင်းတောက်3ရောက်ခေါ်ယူထိန်းသိမ်းခံရတဲ့ကိစ္စမှာလက်ရှိတည်သေးဥပဒေနဲ့မညီဘူးဆိုပြီးတော့ဝေဖန်ကြတဲ့မျိုးတွေလည်းရှိပါတယ်ဟိုသတင်းတောက်ဒီကိုချက်ချင်းဟိုဖန်စီခေါ်ဆောင်သွားတာမျိုးတွေကဒါနဲ့ပတ်သက်လို့ဘယ်လိုဆိုရတာရှိပါလဲ
ဟုတ်ကဲ့ဒီကိစ္စကလည်းရန်ကုန်အစိုးရရဲ့မဲဆက်တစ်ခုပါပဲပေါ့နော်ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမတန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်လုံးကမှတ်ချက်ပြုထားတာရှိပါလေပေါ့နော်အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်ဒါရှားဆက်ဆက်ကြီးဥပဒေနဲ့ဗတင်းတောက်တွေကိုဆွဲပြီးတော့ပေါ့နော်ချက်ချင်းအမတ်ကမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုအမူတစ်ခုဖြစ်တယ်ပေါ့နော်အာဒါကြောင့်မလို့ကျမတို့ရန်ကုန်အစိုးရကိုဟိုခဏခဏတိုက်တွန်းပါလေပေါ့တတ်မလို့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးမီဒီယာကောင်စီညှိနှိုင်းပြီးတော့66ဂါတိအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးကြတာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူချင်းမြောက်ထားတဲ့ရတအစိုးရအနေနဲ့ရာဇဝတ်ကြီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုစင်ကျင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျွန်တော်တို့ပြည်သူလူထုဘက်ကရောအရက်ဖက်ဖော်စီတွေဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ်ပေါ့နော်အဲဒါပေမဲ့တိုက်တွန်းမှုတွေကအပြော့သွားတဲ့အချိန်မှာပေါ့နော်အခုလိုမျိုးပြန်ပြီးတော့ပေါ့နော်ရန်ကုန်အစိုးရပြန်ခေါင်းထောင်လာပြီးတော့မီဒီယာပေါ်ဖိနှိပ်မှုပေါ်ထွက်လာတာလို့ပဲကျွန်တော်တို့ကကြိုးစားပါတယ်ဒါကြောင့်မို့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကအငြင်းနဲ့နှိုးနှိုးကြကြသတိရှိပြီးတော့အစိုးရကိုကျွန်တော်တို့တည်ဆဲဥတွေနဲ့ညီအလုံးလုံးဖို့ကျွန်တော်တို့အငြင်းနဲ့တွန်းအားပေးနေဖို့ရန်ကုန်မှာတကယ်ကိုလိုအပ်တဲ့အနေအထားဖြစ်ပါတယ်
တို့ရရှင်များရှင်ပကြသေးရင်ကပဲပြီးဆုံးသွားတဲ့ငញ្ញရင်ဖြစ်ပြီးညီလာကမှာအစိုးရတက်မတော်နဲ့အပြည့်ခံရက်စဲထားတဲ့တိုင်းနာလက်နက်ကင်ဖွဲ့ရိချာသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ဖြစ်တော်ကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလူနေသေးတယ်လဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တို့ရရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီလီကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်လိုက်ရပါတယ်ခင်ဗျာ။အခုတော့သတင်းတွေပါကိုဆက်ပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာဒေတာကရိုညာဒုက္ခသည်စခန်းဟာလူကုန်ကူးစုတွေအတွက်အလွယ်တကူတားကောင်ရနိုင်တဲ့စည်ရက်တစ်ခုဖြစ်နေပါတယ်။ဒုက္ခသည်စခန်းတွင်းမှာစားဝတ်နေရေးအခက်ကြုံနေရချိန်မှာအမျိုးသမီးငယ်တွေနဲ့မိန်းကလေးတွေကိုလိန်လုပ်ငန်းနဲ့အတ္တမအလုတ်ခိုင်းခံရတဲ့ဘဝကိုရောက်အောင်လူကုန်ကူးသူတွေကတွေးဆောင်ဖျားယောင်းနေကြတယ်လို့ကုလသမဂ္ဂနိုင်ငံတကာရွှေပြောင်းအခြေချနေထိုင်မှုဆိုင်ရာအဖွဲ့ IOM ကသတင်းထုတ်ပြန်ပါတယ်ဒီကြောင့် VOA သတင်းတောက် Lisa Schlin ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရက်ဆက်ကြမ်းကြုတ်တဲ့လူကုန်ကူးသူတွေရဲ့လက်ထက်ကနေ ရိုဟင်ဂျာဒုက္ခသည်တရားလောက်ထွက်ပြေးလွတ်မြောက်လာခဲ့ကြတယ်လို့ IOM ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းခြေချမှုဆိုင်ရာအဖွဲ့ကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။ Cockset Bazaar ဒုက္ခသည်စခန်းကိုပြန်ပြီးတော့ရောက်လာခဲ့ကြတဲ့ထွက်ပြေးလွတ်မြောက်လာသူတွေဟာဘယ်သူပဲဝါလဲဆိုတာကိုလည်း IOM အဖွဲ့ကဖော်ထုတ်နိုင်ပါတယ်။တကယ်တော့အခုလွတ်မြောက်လာသူတရားလောက်ဆိုတာကလူကုန်ကူးခံရသူတွေကအ ਨੇ ချင်းလောက်ပဲရှိသေးတယ်လို့ IOM အဖွဲ့ကပြောပါတယ်။ဒီလိုလူကုန်ကူးခံရမှုတွေဘလောက်ထိကျေကျေပြန့်ပြန့်ရှိနေတယ်လဲဆိုတာကပြောရခက်တယ်လို့လည်းဆိုပါတယ်။ဘာကြောင့်လဲဆိုတော့လူကုန်ကူးမှုရဲ့သဘောတဘာဝအရတိုးတိုးတိတ်တိတ်ရှိရရတာရဲ့လူကုန်ကူးခံရသူတွေကလည်းနာမည်ပြက်ပြီးတော့အများကတီမာကိုစိုးရိမ်နေကြတာရဲ့တဲ့ကြောင့်ပဲလို့ IOM အဖွဲ့ကပြောပါတယ်။လူကုန်ကူးခံရသူရောညာဒုက္ခတွေမိန့်ကလေးအများစုကအတိအရမအလုတ်ဆိတ်ခိုင်းတဲ့သူတွေစီကိုအယောင်စာခံခဲ့ကြရတာပါ။ဒါပေမဲ့လည်းအရွယ်ရောက်သူအမျိုးသားတွေနဲ့လူငယ်ယောက်ျားလေးတွေကလည်းလူကုန်ကူးသူတွေရဲ့ပြစ်မှတ်ထားခံရသူတွေဖြစ်တယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Joel Melliman ကပြောပါတယ်။လူကုန်ကူးသူတွေကဒုက္ခတဲ့လူငယ်တွေကိုအလုတ်ရမယ်ပိုကောင်းတဲ့အခြေအနေနဲ့နေရမယ်လို့လိန်ညာဖျားယောင်းပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုခေါ်ဆောင်သွားခဲ့ကြတာလို့ဆိုပါတယ်။
Individuals mentioned instances of girls and young women recruited for domestic work or hotel maids.
ဒီနေ့ငယ်နဲ့မိန်းကလေးတွေကိုအိမ်ပေါ်အလုပ်တွေလုပ်ရမယ်၊ဟိုတယ်မှာအလုပ်ရမယ်ဆိုပြီးလူကုန်ကူးသူတွေကစီုပ်ခဲ့ကြတာပါ။နောက်ဆုံးတော့သူတို့ကိုအတင်းအဓမ္မပြည်ထစာလုခိုင်းခဲ့တာပါ။ပုံမှန်အဖြစ်ရိုဟင်ဂျာအမျိုးသမီးတွေကပြည်ထစာလုပြီးငွေမရှာခြင်းရဘူးဆိုပေမဲ့လည်းဒုက္ခတွေဘဝမှာလက်ရှိကြုံနေရတဲ့ဆင်းရဲကြတဲ့မှုကြောင့်တချို့အမျိုးသမီးတွေပြည်ထစာဘဝရောက်ကြရတယ်လို့ဒုက္ခတွေကိုအကူအညီပေးနေသူတွေကပြောပါတယ်။
စီးပေါ်တဲ့ပြည်ထစာနဲ့တစ်ချိန်ဆက်ဆံရင်အမေရိကန်ဒေါ်လာ6ဒေါ်လာလောက်ပေးရပေမဲ့ရိုဟင်ဂျာအမျိုးသမီးကတော့1ဒေါ်လာအောက်နဲ့1ဒေါ်လာကျော်ုံလေးပဲရတယ်လို့လည်း IOM အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုးမီလီမန်ကဆိုပါတယ်ကော့ဆက်ဘဇားဒေတာကရိုဟင်ဂျာဒုက္ခသည်စခန်းမှာဒုက္ခသည်ပေါင်း1,000,000လောက်ရှိပါတယ်အများစုကတော့ပြီးခဲ့တဲ့ဩဂုတ်လတုန်းကမြန်မာနိုင်ငံကနေရောက်လာခဲ့ကြတာပါဒုက္ခသည်တွေအနေနဲ့အခြေချနေထိုင်ဖို့တားမြစ်ခံထားရပြီးဘဝရှင်တန်ရေးဟာနိုင်ငံတကာရဲ့အကူအညီတွေကလွဲပြီးတော့ဘာမှမရှိပဲဖြစ်နေတယ်လို့ IOM ဖွဲ့ကပြောပါတယ်ဒုက္ခတဲ့စခန်းတွင်းမှာအလုတ်ကင်ခွင်လန်းကလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်ဒီလိုအခြေအနေတွေကလူကုန်ကူးသူတွေအတွက်အကွက်ကောင်းတွေကိုဖန်တီးပေးနေတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ
်ကိုကျော်အောင်လင်းပြောပြပြောတာဖြစ်ပါတယ်ခုတော့တရုတ်နိုင်ငံဘက်ကအခြေအနေကိုဆက်အောင်ပါတရုတ်ရဲ့လူခွင့်ရေးမှတ်တမ်းတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှပုံမှန်သုံးသပ်ဖို့သတင်းပတ်အနေနဲ့လူမှာပဲနိုင်ငံရဲ့အနောက်ပိုင်းရှင်ကျန်းဒေသကမွတ်စလင်တွေကိုအစုလိုက်အပြုံလိုက်ထိမ့်သိမ်းပြီးတော့ပုံစံတွင်ဆောင်ရွက်နေတာတွေရှိတဲ့အကြောင်းတရုတ်ခေါင်းဆောင်ဘက်ကထုတ်ဖော်ပြောဆိုလာပါတယ်တရုတ်နိုင်ငံပိုင်သတင်းနေအဒီတာအဘော်ရီနောက်ပြီးတော့ရှင်ကျန်းထိပ်တန်းတာဝန်ရှိသူတွေကတော့ဒီစခန်းတွေကအသက်မွေးဝမ်းကြောင်းပညာသင်ကြားရေးစခန်းတွေဖြစ်တယ်လို့ပြောဆိုပါတယ် VOA သတင်းတော့ဘေးလိုက်ဘေကျင်းကနေပြပို့ထားတဲ့သတင်းကိုမတ်တိန်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကလူနည်းစုမွတ်စလင်တွေကိုထိမ့်သိမ်းရေးစခန်းတွေမှာထိမ့်သိမ်းတဲ့ဆောင်ရွက်ချက်ကဘာသာရေးအစွန်းရောက်မှုမပြတ်နှံ့အောင်နောက်အကျန်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတားဆီးနိုင်အောင်လုပ်ရတာလို့ရှင်ကျန်းအုပ်ချုပ်ရေးအဖွဲ့အကြီးအကဲရှုရတ်ဇာကီယာကပြောဆိုလိုက်ပါတယ်အလို့အကန့်အတွက်လိုအပ်တဲ့အရေးချင်းနဲ့ဘာသာစကားကိုလေ့ကျင့်သင်ကြားပေးဖို့ကိုလည်းဒီစခန်းနေဖွင့်ရတာလို့ပြောဆိုပါတယ်ဒီလိုထိမ့်သိမ်းရေးစခန်းတွေမရှိပါဘူးလို့လာပေါင်းများစွာတရုတ်ဘက်ကညှင်းဆိုပြောကြားခဲ့ပြီးတဲ့နောက်စခန်းတွေရှိနေတဲ့အကြောင်းပြောဆိုထားတဲ့ဗီဒီယိုတစ်ခုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီစခန်းတွေကို2018ခုနှစ်အေပြီလကစခဲ့တာလို့လည်းသုံးသပ်သူတို့ကပြောပါတယ်။ကုလသမဂ္ဂရဲ့လူမျိုးဘာသာအပေါ်အခြေခံနဲ့ခွဲခြားဆက်ဆံမှုအလုံးအမြင့်ဖြုတ်တိုက်ဖြစ်ရင်ညီလာခံနဲ့ကြုံလာချိန်မှာပဲတရုတ်ဘက်ကဒီစခန်းတွေရှိနေတယ်ဆိုတာကိုဝန်ခံခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဘက်ကဒီလောက်အချင်းယူဆောင်ဆိုင်ခဲ့တဲ့အပေါ်အော်စတြေးလျနိုင်ငံလက်ထရုပ်တက္ကသိုလ်ကရှင်ကျန်းအရေးကျွမ်းကျင်သူဂျိမ်းစ်လာဘိုလ်ကအခုလိုပြောပါတယ
် I can't but help think it's to try to avert further embarrassment
ဒီကြတော့မပြောနိုင်ပါဘူးဒါပေမဲ့ကုလသမဂ္ဂမှာကမ္ဘာရေးရအကြက်တဲတစ်ခုဖြစ်လာမယ့်အရေးကိုရှောင်ရှားနိုင်ဖို့လှုပ်လိုက်တယ်လို့ထင်ပါတယ်သိတဲ့အတိုင်းပဲတရုတ်နဲ့အမေရိကန်ဆက်ဆံရေးကမကောင်းလှပါဘူးအမေရိကန်မဟုတ်တဲ့တခြားနိုင်ငံတွေရဲ့ဝေဖန်မှုတချို့ကိုတုံ့ပြန်ဖို့လိုတယ်လို့တရုတ်ဘက်ကယူဆခဲ့တယ်လို့ပဲကျွန်တော်ကတော့ထင်ပါတယ
်တရုတ်အစိုးရဘက်ကအခုလိုရှင်းလင်းပြောဆိုနေပေမဲ့လို့လည်းမရှင်းလင်းမှုတွေရှိနေပါသေးတယ်လူကြီးဘလောက်ထိမ့်သိမ်းထားတယ်လဲဆိုတာလည်းမသိရပါဘူးဝေဖန်သူတွေအခွင့်အရေးလှုပ်ရှားသူတွေကတော့လူတန်းကျော်လောက်စခန်းသွင်းထားတယ်လို့ခန့်မှန်းထားပါတယ် လေ့ကျင့်ရေးကဘလောက်ကြာမလဲဒါမှမဟုတ်လေအစိုးရပြောသလိုလူတွေကကိုယ်သဘောနဲ့ကိုယ်စက္ကန့်တွေကိုလာကြသလားဆိုတာတွေကလည်းဘာမှရှင်းရှင်းလင်းလင်းမရှိပါဘူးဂျာမနီရဲ့ခြေဆိုင်ကမ္ဘာဟွေကာကွန်ဂရက်ရဲ့ပြောခွင့်ရဒဲဇတ်ရာဇစ်ကရော့ဒီစက္ကန့်တွေကိုအဆုံးသတ်ဖို့လွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့တောင်းဆိုပါတယ်
那么中国已经是成功的呢绑架了这个联合国的这个人权理事会而且呢利用那些专制
CY 就 CY 呢天秀他啦大妈某呢会为南洋人家对快带手臂比如漏他啦吧接下来的古拉德姆刚好比内秋写的第二五少呢会为南洋人家为德波拉国表比天秀看的亚啦吧
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတရုတ်ရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးသုံးသပ်မှုကဒီထိန်းသိမ်းရေးစခန်းတွေဖျက်သိမ်းရေးအထိဖိအားပေးနိုင်မလားဆိုတာကတော့မသိကြပါဘူး။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတရုတ်ရဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ပုံမှန်သုံးသပ်မှုကိုတော့လာမယ့်နိုဝင်ဘာလ6ရက်နေ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာပြုလုပ်မှာဖြစ်ပါတယ်ရှင
်။မတ်တင်ကြီးချက်ဖြစ်ပါရခင်ဗျာ။တော်ရရှိမြတ်ခင်ဗျာကုလသမဂ္ဂကနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာလူဦးရေဆိုင်ရာအစီရင်ခံစာအရကမ္ဘာတစ်ဝှမ်းလုံးမှာတာသမီအယူနည်းတဲ့မိသားစုတွေများလာနေကြကိုတွေ့နေရပါတယ်။တာသမီရေအတွက်အနည်းများဟာတားချက်ချအခွင့်အရေးနဲ့ကလေးပညာယူဖို့ဆန္ဒရှိတယ်ဆိုတဲ့ဆုံးဖြတ်နိုင်တဲ့အခြေအနေတွေနဲ့ဆက်ဆက်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဇာရှလင်းပေးပို့ထားတဲ့သတင်းဆောင်မကိုနားလည်အောင်တင်ပြပါလိမ့်မယ်ခင်ဗျာ။
ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကလူတွေဟာဖွံ့ဖြိုးစေနိုင်ငံတွေကလူတွေထက်သာသမီအယူနည်းကြတာကိုကုလသမဂ္ဂကတွေ့ရှိခဲ့ပါတယ်။ရေပုံရပြောရရင်တော့ဖွံ့ဖြိုးစေနိုင်ငံတွေကအမျိုးသမီးတွေဟာသားဆက်ချရေးနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုတွေခင်မီတရီသားစီတွေနဲ့တင့်တော်တဲ့လိမ့်မိုင်းဆိုင်ရာပညာပေးမှုတွေမရနိုင်တာကြောင့်ဖြစ်ပါတယ်။အစိုးရရဲ့ပြဋ္ဌာန်းချက်တွေကြောင့်ဖြစ်စေလိုအပ်တဲ့ရင်းမြစ်တွေမရနိုင်တာကြောင့်ဖြစ်စေသားဆက်ချအခွင့်အရေးတွေကန့်သတ်ခံထားတဲ့ဒေသမှာနေထိုင်ကြသူတွေအဖို့ကိုမိသားစုမှာကလေးပင်တယောက်ယူမလဲဆိုပြီးရွေးချယ်နိုင်ခြင်းမရှိကြဘူးလို့ဂျီနီဗာမြို့အခြေစိုက်လူ့ရေးဆိုင်ရာကုလသမဂ္ဂရန်မုံဝေအဖွဲ့ UNFP ရဲ့ညွှန်ကြားရေးမှူးမော်နီကာဖဲရိုကပြောပါတယ
် Many sub-Saharan African countries for example infertility rates of 4 or more births per women
Africa တောင်ပိုင်းဆရာတွေပြည်နိုင်တဲ့အတော်များများမှာဆိုရင်အမျိုးသမီးတယောက်မှာကလေးလေးယောက်ထက်မနည်းမွေးကြပါတယ်ကမ္ဘာတစ်ဖက်ချမ်းမှာရှိတဲ့အရှေ့အာရှနဲ့ဥရောပနိုင်ငံတချို့ကအမျိုးသမီးတယောက်မှာဆိုရင်တော့ကလေးနှစ်ယောက်လောက်ပဲမွေးကြတာပါအဲ့ဒီအမျိုးသမီးတွေအားလုံးဟာတားဆက်ချဆိုင်ရာအခွင့်အရေးတွေအပြည့်အဝမရကြပါဘူ
းကမ္ဘာလူဦးရေဟာလက်ရှိမှာ9ဘီလီယံကျော်ရှိနေပြီး2050ခုနှစ်အရောက်မှာ 2.5 ဘီလီယံအထိတိုးလာမယ်လို့ခန့်မှန်းထားတဲ့အတွက်စုစုပေါင်း10ဘီလီယံနီးပါးဖြစ်သွားပါလိမ့်မယ်အဲ့ဒီလိုတိုးလာမယ့်အရေးအတွက်ထဲမှာအာဖရိကတောင်ပိုင်းဆာဟာရာလွန်ပြည်နိုင်ငံကလူဦးရေတဝက်ကျော်ထိပေါင်းမယ်လို့ခန့်မှန်းရကြောင်း UNFP ရဲ့ညွှန်ကြားရေးမှူးမော်နီကာဖဲရိုကပြောပါတယ်အာဖရိကတိုက်ကအမျိုးသမီးတွေအဖို့ကလေးပင်တယောက်ပဲမွေးမယ်ဆိုပြီးဆုံးဖြတ်နိုင်ဖို့အတွက်တရားရင်းတဲ့လူမှုရေးဆိုင်ရာကန့်သတ်တာမြင့်ချက်တော်များများကိုရင်ဆိုင်ကျော်လွှားရလိမ့်မယ်လို့ဖာရိုက BOA ကိုပြောပါတယ
် Women may not have the access to medical services may not have the
ကျွန်တော်ဒီစောက်ရှောက်မှုတွေကိုအမျိုးသမီးတွေရချင်မှရပါမယ်ရေသွေးနဲ့စောက်ရှောက်ရေးဝန်ဆောင်မှုတွေလည်းရချင်မှရမယ်ကိုယ့်ရဲ့မိသားစုစီမံရေးအတွက်အစဉ်သင့်ပြင်ဆင်ဖို့ဒါမှမဟုတ်လဲအဲ့ဒီလိုပြင်ဆင်နိုင်ဖို့အတွက်လူမှုရေးအထောက်ပံ့တွေနဲ့စေယုံစေကန်းလိုအဖွဲ့အစည်းအသင်းပြင်းတွေရဲ့ဝန်ဆောင်မှုအားလုံးလည်းရချင်မှရမှာပ
ါမိသားစုစီမံကိန်းနဲ့ပတ်သက်လို့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ဆိုတာကိုလက်တွေ့အကောင်ထဲပေါ်ပို့ဆိုရင်ခင်မီတရီသားစီရီပိုကောင်းမွန်တဲ့ကျန်းမာရေးအသိပညာပေးတဲ့အပါအဝင်လူတိုင်းရနိုင်တဲ့သားဆက်ချကျန်းမာရေးစောင့်ရှောက်မှုမျိုးဖြစ်လာအောင်နိုင်ငံအားလုံးလှုပ်ဆောင်ကြဖို့အစည်းအဝေးမှာတိုက်တွန်းထားပါတယ်ဒါအပြင်ဘယ်အချိန်မှကလေးယူမယ်ဘလောက်ချာပြီးမှကလေးမွေးမယ်ဆိုတော့အမျိုးသမီးတွေရဲ့အခွင့်အရေးကိုလည်းအမျိုးသားတွေဘက်ကလေးစားပေးဖို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်ရှင်
။နားလောင်ပြပြသွားတာဖြစ်ပါလိမ့်ခင်ဗျာ။ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်လေးကိုမနက်9:00နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့စာသားနဲ့လည်းပြန်လည်ပြီးတော့ဖတ်ရှုနိုင်ပါတယ်။မကြခင်မှာနားဆင်ရမယ့်ဒုတိယပိုင်း나이ဘွက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်နိုင်ပါတယ် VOA ရဲ့အစီအစဉ်တွေပေါ်ဝေဖန်အကြံပြုလိုတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်ကိုလက်ရှိထုတ်နေစေအတန်လိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ကျွန်မတို့နဲ့လူမမောင်းနိုင်တဲ့ဒါမှမဟုတ်အိမ်နိုင်နေတရေးပြက်နေလို့မမောင်းနိုင်တဲ့အခြေအနေမျိုးတော့တကယ်တော့မမောင်းမယ်နဲ့တခြားလူတွေရောမောင်းတာတော့ကောင်းလို့မဟုတ်ဘူးနော်တို့တော့လည်းပဲ
ဒါကတော့တနေ့တစ်နေ့ပုံများလာနေတဲ့အဝေးပြေးအမြန်လမ်းပေါ်ကရင်တိုက်မှုနဲ့တိဆုံးတရားရမှုတွေကိုကာကွယ်ရေးဆွေးနွေးခြင်းပြထားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒါနဲ့တူမနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့နေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသတင်းတောက်တွေရဲ့တင်ဆက်တဲ့သတင်းလွှာတွေကိုလည်းနားဆင်ကြပါလိမ့်မယ်ကူတော့အဲ့ဒါတွေထုတ်လိမ့်မယ်ပြီးခင်မှာသတင်းလွှာနောက်ထပ်တစ်ပုတ်ကြားပါဦးမယ်ရန်ကုန်တိုင်းတွင်တင်းမြို့နယ်အတွင်းဘောင်းတော်ကျုပ်သာသနာနေထဲမှာဒါဇင်နဲ့ချီတဲ့မျိုးတွေထားရှိတဲ့ဖျားကူမျိုးဖျားဘူးတွေလာပြီးတော့အဋ္ဌံဝင်နေကြပါတယ်ဗုဒ္ဓဖျားကျောင်းဆောင်ကျမ်းပြပေါ်မှာအမိုးကာရီပေါ်မှာမျိုးတွေနဲ့ဖျားကအဋ္ဌံအောင်တယ်လို့ကိုးကွယ်သူတွေကယုံကြည်နေကြတာပါ AFP ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရန်ကုန်တိုင်းတွင်တင်းမြို့နယ်ကံဖက်ရွာပေါင်းတော်ကျုပ်သာသနာနေမြေကအေးမြကံတာကံပေါ်အေးစီတီမှာစပတ်အုံးငွေတွေစပတ်ကြီးငွေတွေကဖျားဆောင်ထဲမှာလွတ်လွတ်လပ်လပ်သွားလာနေကြတာပါဖျားတကူတော်ကြောင့်ငွေတွေရောက်လာတာလို့လည်းယုံကြည်ထားကြပါတယ်ဖျားဆောင်ထဲမှာတော့တစ်ပင်ပပတ်လေမှာဗုဒ္ဓဖျားရုပ်ထုတွေထားရှိထားပြီးအမိုးပေါ်မှာထုတ်တန်းမှာပြင်းပေါက်တွေကျန်းပြင်တွေပေါ်မှာငွေတွေကလာပြီးတော့ဆူတောင်းနေကြသူတွေကိုကြည်နေကြတာပါဆူတောင်းပြည့်တယ်လို့ယုံကြလို့မွေဖျားကိုလာကြတာလို့သီလရှင်ဆရာကြီးဒေါ်ဆန္ဒသီရိကပြောပါတယ်။ဖျားလာဖူးတဲ့ဒေါက်ခင်မလွင်ကတော့မွေတွေကိုကြောက်တယ်လို့ပြောပါတယ်
။ကောင်းကြီးကကြောက်လဲကြောက်တာပေါ့။မမြင်ဘူးလို့ပြောတာပေါ့
။မွေကြီးတွေကသစ်ကိုင်းတွေပေါ်မှာရှောက်သွားနေပြီးဖျားဘူးလာသူတွေကိုငုံကြည့်နေကြပါတယ်။တချို့မွေကြီးတွေဆိုရင်2မီတာ3မီတာလောက်ထိရှိပါတယ်။ဖျားကတကူးကြည့်လို့မွေးကြီးတွေရှိနေတာလို့ယုံကြည်ထားကြပြီးဒေသခံတွေကတော့ဓာစင်းနဲ့ခြည်တဲ့စပတ်အုံးတွေစပတ်ကြီးမွေတွေရှိနေတာကိုသဘောကျကြပါတယ်။အသက်45နှစ်အရွယ်ကိုဝင်းမြင့်ကတော့ဘောင်းတော်ကျုပ်သာသနာနယ်ကိုငငယ်ကလေးကနေအခုထိလာပြီးတော့ဆူတောင်းနေသူပါ
။ကျွန်တော်တို့ကငငယ်လေးတွေကပေါ့ဒီတန်းကရောက်ပါလေ။ခုနောက်ပိုင်းကြည့်ရတာကျတော့ဒီပွဲလေးပိုင်းလာလူရဲကကျတော့သူကဆူတောင်းပြည့်တာပေါ့။
အသက်30အရွယ်ကိုနေမျိုးသူကတော့သူတွေ့တဲ့မွေတွေကိုမတက်ဖဲဖះချောင်းကိုလာပုတ်လိုက်တာကုသိုလ်ရတယ်လို့ယုံကြည်ထားပါတယ်
။တရဝါတကောင်ကိုကျွန်တော်တက်လိုက်လို့ရလာမယ့်အာဟုတို့ကျွန်တော်မယူပဲကုသိုလ်ယူပြီးတော့ကျွန်တော်ဘယ်လိုပဲလုပ်စားကန်စားတာအဆင်ပြေတယ်လို့ပဲတက်စက်တာမှတ်တယ်ပေါ့။တွေ့လည်းတွေ့နေတယ်အဲ့လိုပဲ
။ရန်ကုန်မြို့ရဲကနေတိတ်ပြီးမဝေးလာတဲ့ဘောင်းတော်ကျုပ်သာသနာနယ်ကိုတချို့ကအဋိဌံလာပြုသူတွေရှိသလိုတချို့ကလည်းမွေတွေရှိလို့ထူးထူးဆန်းဆန်းလာကြည့်ကြတာပါတချို့ဖျားဘူးလာသူတွေကတော့မွေတွေကိုကင်ကြည့်ကြပါတယ်နိုင်ငံတော်ကဖျားစီတီတချို့မှလည်းမွေကြီးတွေထားရှိမွေးမြူထားပြီးဖျားဖူးသူတွေနဲ့စီကားလေးရှိပါတယ်ရှင
်မတ်တကြီးထိုက်ပြောပြတော့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ပါအမေရိကန်အီဒီယန်အတုံးနှုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg က ပြည်내ပြည်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပြည်내ပြည်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အေးပိုင်းဒေသပြည်내ပြည်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပြည်내ကူးတင်မော့တွေတွေ့အန်ဒီရပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တိုင်းနစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္လန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံတင်မော်ကြီးတိုက်တနစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကတလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစာပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါလေ။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါလေ။ကျမတို့မြန်မာမှာတနွေငင်းတစင်ပါဆိုသလိုပြောင်းကိုသွားပြီးဒုံးရဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအီယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Wu ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်ကြရည်တပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေ။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကဝေးပြေးလမ်းတစ်မှာရင်တိုက်မှုနဲ့တိုက်ဆုံတရားရမှုတွေတစ်ထက်နဲ့တစ်နှစ်ပိုများလာနေတယ်လို့အရေးပေါ်အထူးကူတွေကသတိပေးနေကြပါတယ်ဘလို့ကြောင့်ရင်မတော်တဆတိုက်ခိုက်တိုက်ဆုံမှုတွေဖြစ်များလာပြီးတော့ဘလို့ကာကွယ်သင့်ပါသလဲဒီကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အဝေးပြေးအမြန်လမ်းမပေါ်ကရင်မတော်တဆထိခိုက်တိုက်ဆုံမှုအပိုင်းတစ်ဖြစ်ဒီတစ်ပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ
โอเคဒီဘောသူသူဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းမှာဒီရေမတော်တဆထိခိုက်တိုက်ဆုံမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိနေဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းမကြီးမြန်လမ်းမကြီးကအန်တီလုပ်ခရပါနော်အဲ့မြန်လမ်းမကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေကိုတိုက်ဆုံမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နှစ်နဲ့တစ်နှစ်နဲ့ညမြလာတော့တွေ့ရတယ်။သူကအမြန်လမ်းစားဖွင့်တဲ့အချိန်က2009ခုနှစ်။2009ခုနှစ်ကလေးကနေပြီးတော့အခုအချိန်ကြီးလူပေါင်း650လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံပြီးဖြစ်နေ။နောက်ပြီးတော့လူပေါင်း4000လောက်နဲ့ပဲတိကျတဲ့ရရှိတာခဲ့တဲ့ဆိုတဲ့အခါကျတော့ရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါတယ်။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတည်ဆုံတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကျားတယ်မှာအများရှိနေတယ်ဆိုတဲ့အခါကျတော့လုံးအန်ရကြီးတဲ့ချင်ရှိတ
ာဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမချသေးခင်ကပဲဒီဖျားဖူးရင်ဟိုပေါ့နော်ဟိုပြက်လွတ်ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
ကျွန်တော်ဒီခုလောလောဆယ်အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်တယ်။နောက်တစ်ခုကကြတော့လမ်းရဲ့အနေအထားပေါ့။နောက်တစ်ခုကကြတော့ရင်မောင်းနေတဲ့ကျွမ်းကျင်မှုပေါ့။ဒ တော်ကကြတော့ရင်စည်းကမ်းလမ်းစည်းကမ်းလိုက်ဆိုဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုင်းမှုတွေကအကြခဏဆိုလိုဖြစ်တဲ့အခါမှာသူရေဆယ်ယောက်ရဲ့အထက်ဉာဏ်လက်ပေါ်မှာပြေဆိုရင်ရေးကြည့်တဲ့မူခင်အကြီးစားဖြစ်လို့တတ်မှတ်ရတယ်။သူတပြေတော့ဘတ်နဲ့လူအများကြီးပါတဲ့ငငယ်တွေဖြစ်လို့ရှိတာပဲနော်။ဉာဏ်လက်ပေါ်မှာဖြစ်နေကြတာရှိတဲ့ရင်းဒီထဲမှာတော့အများကြီးနဲ့ light truck ခေါ်တာပေါ့ကျွန်တော်တို့ရှိပါတယ်လေ။ light truck ဆိုတာကကျတော့ pickup car တွေပေါ်မှာဖျားဘူးရင်းဒီအနေနဲ့လူတွေအများကြီး20 30အနည်းဆုံးပါတဲ့ car တွေများပြီ။အမေရှိလို့ရှိတယ်။ဒီရတမျိုးတော့ပုံကားကားသေးတွေပေါ့။အကျူဒီလို soft တို့ပါလို့ဒီလိုကားမျိုးတွေအများကြီးဖြစ်နေရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်ခီးတဲ့ဂျင်ကားတွေဒီမခီးတဲ့ဂျင်ကားတွေဖြစ်ရင်တော့သေဆုံးမှုအန္တရာယ်ပိုပြီးတော့များတာနော်မကြာခဏလည်းဖြစ်တော့ဖြစ်နေရှိပါတယ်ကျွန်တော်ကိုယ်တိုင်လုပေးခဲ့ရတဲ့ accident ဆိုရင်2014တော့ဆိုရာဇာမင်းပေါ့ဒါတော့အထင်းရှားရှားပဲ14ယောက်ခါတဲ့သေဆုံးခဲ့တဲ့ဥစ္စာရှိတယ်နောက်တစ်ခါကျတော့တခြားဂျင်တွေရတယ်ပဲအများကြီးဖြစ်တဲ့အခါမှာတချို့မှာ17ယောက်ပြည်တယ်တချို့မှာကျမီလောင်လို့ပဲ6ယောက်တခါတည်ခဲ့ဘူးလေ
ဟုတ်ကဲ့ဆရာကြီးဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ်ဆရာ speed ပေါ်အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရန်ကုန်မန္တလေးမြန်မာရဲ့ speed ကတနာယူကီလိုမီတာ100နှုံးမပေးတာခုနကလေး light truck ခေါ်တဲ့တိကျစားကြီးတဲ့ကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါတော့စားရတဲ့အဖြစ်တွေဆိုတဲ့အခါကျတော့များအပြည့်လူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်းနှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြဒီမောင်းနေရလေဒီမြန်လန်းနဲ့မောင်းနေကြမဟုတ်တာလည်းပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းနေတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ကောင်ရာသီဥတုအခြေအနေကြောင့်တော့ကောင်ဘေးကပတ်ဝန်းကျင်မှာတိုင်ကျက်ဖြတ်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိရစ္ဆာန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break အုံးမိပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့လိုဆိုတော့မိုင်းနှုံးနဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့မိုင်းနှုံးကိုမောင်းရင်တော့ကျွန်တော်တို့တွေကစိုက်ကိုယ်ကြီးမောင်းနေတဲ့လူတွေအကုန်လုံးသိပါတယ်အဲ့ဒီမိုင်းနှုံးတိုင်းမောင်းရင်အန္တရာယ်ရတော့နေတော့နေပါမခီးရတော့သူကညာပြင်းညာကျင်တော့တင်းတင်းရင်းနဲ့ဖြစ်သွားကြကြပါတော့ဒီတော့ကြည့်တော့ဒီအန္တရာယ်ဖြစ်တယ်ဆိုရင်ရင်မောင်းရဲ့အခြေအနေဦးမင်းအများပြင်းကိုမောင်းနေကြတာမဟုတ်တာညာပြင်းဖြစ်တယ်အဲ့ဒါကြတော့ကားရဲ့အခြေအနေတွေလည်းမဒီထိတ်ထုတ်မှုလည်းဖြစ်ဒီ speed ညာလာတဲ့ညာမောင်းနေကြတာမဟုတ်တာရယ်ကားရဲ့ချက်ခိုင်မှုရယ်ကာယရဲ့ချက်ခိုင်မှုရယ်ဒီလိုအခြေအနေမျိုးတွေကြောင့်ပြန်ရတယ်ညအနေရပို့ပြီးတော့များလာပါတော့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလဲ
ဒီရင်ပြိကိမှုအနေရဖြစ်တဲ့နေရာမျိုးကြည့်ရင်လည်းပဲဒီအခွေမှာဖြစ်တဲ့ဆိုရင်ဒီအခွေမှာမကြာခဏလို့ဆိုလို့ဖြစ်တဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများဖြစ်ပါနေတယ်ဆိုမှရှိတယ်ချွနေရာတွေဆိုရင်လမ်းရဲ့အခွေကောက်လိုက်တာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချောတာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာတို့ဒီလိုအခြေအနေမျိုးတွေမှာအကြံကတော့ဆိုဒီမိုင်းတိုင်းမှာပဲတစ်ခါ3-4ခါအဲ့လိုဖြစ်လို့ဖြစ်တာရှိတော့ဒါရီပြစ်ပြရမယ်တပေါ်ပေါ့နော်ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျလမ်းရဲ့ three way map ခါနေလေ three way map သားတွေမှာဝေးရှိတယ်ရှေလျှော့မောင်းပါလို့ပြောတယ်ပေါ့နော်ပြောတယ်မဲ့ကျွန်တော်တို့အဲ့ဒီ guide ကို engineering ကတကယ်တော့တချို့သောနေရာတွေမှာဟိုအရန်အန်ဂျယ်ချိုးတာများနေရင်သိသိကြကြချက်မောင်းလို့ပို့တင်တာမျိုးတစ်ခါကြရင်ကျွန်တော်တို့ကဟိုလမ်းချော်ပြီးဆိုတဲ့စိုင်းဘုတ်ကိုရေးတာတကယ်တော့လမ်းချော်ပြီးမချော်အောင်ပြင်နေချင်တာပြုတ်တော့ပြင်လိုက်ရတယ်နဲ့ချော်တယ်ချော်တယ်ပဲခဏခဏရေးကြတယ်အခါမျိုးကြတော့ဒီလိုနောက်ကားတွေကလည်းခဏခဏဖြစ်နေတယ်နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားတဲ့ဒီနေရာဒီရေတိုက်မှုအများဆုံးဖြစ်သောနေရာဖြစ်ပြီးဆိုတဲ့စိုင်းဘုတ်ရှိရေတိုက်မှုအများဆုံးဖြစ်ပြီးဆိုတဲ့စိုင်းဘုတ်ရှိပေမဲ့ဒီနေရာရုပ်ဒီဇိုင်းကအပြောက်မလို့အောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာဒီလိုအခြေအနေမျိုးပေါ့နော်အနေရပေးတဲ့စိုင်းဘုတ်တွေကိုတတ်ထားရုံနဲ့မကပဲကျွန်တော်တို့ကျန်ပြီးကလာအနေရရှိစေတဲ့အကြောင်းရင်းကိုရှာပြီးအင်ဂျင်နီယာတွေတက်ပြများနဲ့ကျွန်တော်တို့အဲ့ဒီ node design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အခြေအနေတွေကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကတကယ်ချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းတဲ့ကကားမဟုတ်တော့ကျွန်တော်တို့ရဲ့သူ့ဆောင်ရမှာအဲ့ဒါတွေ့တာနောက်တစ်ခုကကျတော့ရင်မောင်းတွေကပြန်ပန်းပြီးတော့နောက်တစ်ခါကျတော့ဟိုဘောအိတ်ငိုက်သွားတာဘောနော်အိတ်ငိုက်လို့ဖြစ်တဲ့ဥစ္စာကဒီကျွန်တော်မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလမ်းမှာအဖြစ်များတယ်။ခီးရဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ဆက်မောင်းတဲ့လူတို့ဟာမျိုးတွေနောက်တစ်ခါကျတော့ပြဖို့ပြန်ပန်းနှောင်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်တွေမှာတော့ accident ပေါ်ဖြစ်တာပိုပြက်။တကယ်ပြန်ပန်းနှောင်းနေလို့မမောင်းနိုင်ခဲ့တာမို့အိတ်ငိုက်နေအေးပြက်နေလို့မမောင်းနိုင်ခဲ့တဲ့အချိန်တွေတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းတယ်ဘောနော်။သို့တော်လည်းပဲအဲ့ဒီလိုမောင်းနေတဲ့အချိန်မှာနားဖို့တကယ်တော့ညပြေတော့ထုံးတယ်မဟာဝေးပေါ်မှာမိုင်ငါးကျင်းမောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေ အဲ့လိုဆိုတော့မင်းငါးတယ်လောက်မောင်းပြီးနားအမေနားအမေနားပြီးတော့မှတကကျန်သက်တာတော့မှတကမောင်
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့တိုင်းရင်းသတင်းလောအစီအစဉ်ကိုလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလောကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနိုင်ငံနယ်စပ်မူဆယ်မြို့မှာဈေးကော်မတီရုံးတည်ဆောက်ထားတာကိုတရုတ်လက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်တားမြစ်ခဲ့ပါတယ်ကျန်းလွန်တော်မူသွားတဲ့မြန်ကြီးမှုဆရာတော်ဥတုစနရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူ့ခွင့်ရေးချိုးဖောက်ခံရမှုတွေများလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနိုင်ငံနယ်စပ်မြင်းအတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းနေစင်ပြူဈေးကော်မတီရုံးတိဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။အော်တိုဘာလမနက်ဖက်မှာတရုတ်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမန်နီးအရာတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆေခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအောက်ကာကပြောပါတယ်။နိုင်ငံနဲ့စပ်မြစ်အတွင်းမြန်မာဘက်ကအဆောက်အဦတွေခိုင်မာဆောက်လုပ်နေတဲ့အပေါ်တရုတ်ဒေသခံအာဏာပိုင်ဘက်ကတားမြစ်တာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်။လောလောဆယ်မြန်မာနာပိုင်တွေဘက်ကဈေးကော်မတီအဆောက်အုံဆောက်လုပ်နေတဲ့လုပ်ငန်းကိုရယီရက်ဆိုင်ထားခဲ့ပါတယ်
။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကပြောပါတယ်။အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာ KIA တိုင်းရင်းရှိသေးတဲ့ကုတ်ခိုင်မြို့နယ်ဘက်မှာသမ္မတလှုပ်ရှားစစ်ကြောင်းနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲကြောင့်တစ်ဖက်ဆီကမှုအခြေအနေတွေကိုတော့အသိမပြုနိုင်သေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းပမော်မြို့နယ်စင်ပူမြို့နယ်ကွယ်ခေါင်မေရွာဘက်မှာ KIO တပ်မှရှစ်တိုင်းရင်းငန်းနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုစိမ်းရှောင်နေရပါတယ်
။ပြန်လွန်တော်မူသွားပြီဖြစ်တဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA အဖွဲ့ကိုဥဆောင်လမ်းညွန်ခဲ့သူတန်ကာရော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကျရင်တကြိုရွားမှာဖြစ်ပါတယ်။ဆရာတော်ဦးသူဇနဟာအခုလ23ရက်နေ့ကဗန်ကောက်မြို့မှာပြန်လွန်တော်မူခဲ့တာဖြစ်ပြီးပြန်လွန်တော်မူပြီးညတွင်ချင်းမှာပဲကျန်ရှိတဲ့ရုပ်ကလပ်ကိုပြန်လည်ပင့်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်ကြီးငူဆရာတော်ဦးသူဇနဟာလွန်ခဲ့တဲ့1994ခုနှစ်က KNU ကရင်အမျိုးသားစည်းရုံးကနေခွဲထွက်တဲ့ DKPA ကိုဖက်စည်းလိုက်တာဖြစ်တယ်လို့လက်ရှိမြန်ကြီးငူစစ်ဘေးရှောင်စခန်းကစစ်ဘေးရှောင်အယောက် 9,000 ကျော်အတွက်လဲအမြဲတမ်းကူညီပေးနေတဲ့ဆရာတော်တပါးဖြစ်ပါတယ်
။တနင်္လာနေ့တိုင်းဒေသကြီးရေပြူမြို့နယ်လဲစကန်းကျေးရွာနေကြောင်ရှာခွဲမှာဥယျာဉ်ချလုတ်ကန်နေသူ3ဦးကိုကရင်မျိုးသားစည်းရုံး KNU တပ်ဖွဲ့ဝင်တွေကနေအော်တိုဘာလ10ရက်နေ့မှာရင်လိုက်ခဲ့တဲ့အတွက်တန်ရာတီးတီးရရှိခဲ့တယ်လို့အလဲစကန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်။အရက်နဲ့ခံရသူတွေကတော့အလဲစကန်းရွာသားနိုင်အလင်းနိုင်စိုးဝင်းနဲ့ဟန်ကန်ရွာသားနိုင်လေးလို့ဖြစ်ပြီးဒီဖြစ်စဉ်အတွက်သဝယ်မြို့မှာရှိတဲ့လှုပ်သွားမတွေတန်းကြောင်းကြားထားတယ်လို့သူကပြောပါတယ်။အဲ့ဒီကြောင်းချာကွင်းမှာနှစ်စင်ကြီးလှက်လက်ကောက်ခံနေတဲ့ KNU ဖွဲ့နဲ့ဇေဒချေဆိုင်မွန်ပြည်တပ်ပါတီတပ်ဖွဲ့တို့အော်တိုဘားလ6ရက်နေ့ကစီးတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းရွာသားတွေကိုရက်နှိုက်တာဖြစ်ပြီးနှစ်စင်ကြီးမပေးတဲ့ခြံတွေလုံးမဆက်ဖို့ KNU ကပြစ်ပင်ထားကြောင်းခြံသမားတွေကပြောပါတယ်။ဒီဖြစ်စဉ်ကိုမေးမြန်းဖို့အတွက် KNU ဘက်ကဆက်သွယ်လို့မရဖြစ်ပါဘူး။နယ်မြေဒေသညင်းပွားစရာဖြစ်နေတဲ့ရေပြည်မြို့နယ်ဒေသမှာမုံကြီးတပ်ပါတီတပ်ဖွဲ့ဝင်တွေနဲ့ KNU တပ်ဖွဲ့ဝင်တို့ကြားဇန်နဝါရီလမှာ၄ချိန်တက်မလဲပြစ်ခတ်စီးဆွဲမှုဖြစ်ပွားခဲ့ပါတယ်
။ချင်းပြည်နယ်ဌာနလမ်းမြို့မှာဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့အစီအစဉ်ကိုဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ယာယီရပ်ဆိုင်းထားလိုက်ပြီလို့ဌာနလမ်းမြို့စီပင်ကော်မတီအဖွဲ့ယာယီဥက္ကရာဦးငူဟာရမ်ကပြောပါတယ်။ဌာနလမ်းမြို့အရက်ဖက်အဖွဲ့စည်းနဲ့ကျောင်းသားလူငယ်အဖွဲ့စည်း၄ဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့ကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အော်တိုဘာလ15ရက်နေ့ကဆန္ဒဖော်ထုတ်ဖို့ပြင်ဆင်ခဲ့ကြပေမဲ့စ
Sipin Comedy အဖွဲ့ကနေဘုချုပ်ကျေးဇူးစိုက်ထုံးမဲ့ကိစ္စကိုယာယီရပ်ဆိုင်လိုက်တာကြောင့်စာနာပြမဲ့အစီအစဉ်ကိုရပ်ဆိုင်လိုက်ကြပါတယ်။
တမ်းပလောင်တပ်ဖွဲ့စီအန်အယ်လီကနှစ်လနှစ်ပတ်ကြာဖမ်းဆီးထားတဲ့နန်းခမ်းမြို့သူနန်းမိုဟုံကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ဌာနချုပ်ဝန်ထမ်းမှာပြုလုပ်ခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့မှာပြုလုပ်ခဲ့တာပါ။အခမ်းအနားမှာတက်ရောက်သူစုစုပေါင်း200ကျော်ရှိပြီးတော့နန်းခမ်းကနေလာရောက်ကျူစုတဲ့မိသားစုဝင်12ဦးထံကိုပြန်လည်လွှဲအပ်ပေးလိုက်တာဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်ခံရမှုတွေတရားဥပဒေစိုးမိုးရေးကိမက်လာပြီးလူမျိုးရေးမုန်တီးမှုတွေ
နေရွှန့်ခွာထွက်ပြေးနေရမှုတွေပုံမှန်များပြားလာနေတယ်လို့ဒေသအတွင်းမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကပြောပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ငံအင်ကနေတင်ဆက်ပေးထားပါတယ်။အစီအလက်မှတ်ရေးထိုးတာ၃နှစ်ပြည့်ခဲ့ပြီမဲ့လဲစစ်မှန်တဲ့ငင်းချမ်းရေးပြည်တွင်းစစ်ချုပ်ငြင်းရေးအတွက်တဆုံးတရာထောက်ကူမပြုဘဲပဋိပက္ခတွေတာပို့ပြီးတိုးပွားလာနေတယ်လို့ရှမ်းပြည်နယ်အတွင်
ခင်တို့ကဆိုရင်သင်အားတို့ချက်မှုတွေကအဲ့လောက်ခိမများသေးဘူး DSA ထိုးပြီးတဲ့နောက်ပိုင်းမှာ2015ခုနောက်ပိုင်းမှာဆိုရင်ဒီလိုဒီဟိုတိုင်းနာလက်နက်ကိုင်းအဖက်တင်ပြဖြစ်တဲ့ဒီလို TN လေးနဲ့ RTSS ပေါ်မှာပြန်လာပိုင်းသင်အားတို့ချက်လာတဲ့ဒီညာပိုက်ပွဲတွေဒီခါတွေတော့ TN လေးနဲ့ကြားမှာပိုက်ပွဲတွေဖြစ်လာတယ်ဒါလို့ဖြစ်လာတဲ့အချိန်မှာဒီလိုဒီခေတ်ကတစ်နှစ်တစ်ခွပို့ထိုးလာတာပေါ့နော်
2018ခုနှစ်ဇူလိုင်လကစပြီးရှမ်းပြည်သမ္မတတောင်ပိုင်း RCSSSC နဲ့မြောက်ပိုင်းမှာမိတ်တို့ကြားစည်ရေးတဲမှမှုများဖြစ်ပွားလက်ရှိပြီးတော့ဩဂုတ်လစက်တင်ဘာလနဲ့အောက်တိုဘာလစန်းထိတိုက်ပွဲတွေဆက်စပ်ဖြစ်ပွားပြီးတော့ဒေသခံပြည်သူ3000လေးပါအိုးအိမ်ဆုတ်ခွာဆွတ်ပြေးနေရတယ်လို့လူကြီးကူကဆက်ပြောပါတယ်
ကျွန်လိုင်းရဲ့နောက်ပိုင်းစတဲ့ပြောဒီ3လ3လအတွင်းမှာတော့မကျွန်တော်တို့စစ်ချောင်းနေဆိုရင်ကျွန်တော်တို့2000 3000ပေါ့နော်ဘယ်လောက်ကြီးစစ်ချောင်းနေရတဲ့ဟာရှိတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းတိုင်းသာတော်လိုင်းရေလက်နက်ကန်ဖွဲ့စည်းတွေပြည်သူစစ်တွေစတဲ့လက်နက်ကန်ဖွဲ့စည်းအများပြားရှိနေတာကြောင့်ရှမ်းပြည်မြောက်ပိုင်းလူထုလူခွေရေးချိုးဖောက်မှုမျိုးမျိုးဒေသခံပြည်သူတွေခံစားနေရတယ်လို့လည်းပို့မျိုးသမီးသမဂ္ဂကအမှုဆောင်ဒါရိုက်တာနန်းစင်နွယ်ကပြောပါတယ
်ကျမတို့ရှမ်းပြည်နယ်တောင်ပိုင်းမှာကြတော့ဒီဘယ်လိုပြောမလဲလက်နက်ကန်အဖွဲ့တွေကထိန်းချုပ်နေနေတာဟိုလေရောနေတဲ့ပုံစံမျိုးတွေလည်းရှိတယ်အဲ့ဒီမှာမှပြည်သူစစ်တွေလည်းရှိတယ်ပြီးတော့အစိုးရသမ္မတတွေလည်းရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီရဲ့ဈာမှာပေါ့လေဒီတင်းမာမှုတွေရှိတယ်အဖွဲတွေအချင်းချင်းဈာမှာတင်းမာမှုတွေရှိတယ်တချို့ကျတော့လေဒီမျိုးရည်နဲ့ပတ်သက်ပြီးအစွဲတွေရှိတဲ့အခါကျတော့ဥပမာကျမတို့ရဲ့ဒီပိုးတွေကမှရှိတဲ့ပိုးရွာသူရွာသားတွေကိုဆိုလို့ရှိရင်ဒီတခြားဒီပြည်သူစစ်အဖွဲတွေကနေရှမ်းပြည်သူစစ်အဖွဲတွေကနေပြီးတော့လာပြီးချင်းချောက်တဲ့ဟာမျိုးတွေရှိတယ
်အစီအသိုးပြီးနောက်ပိုင်းတော်လာရင်အင်အားစုတွေကြားကွဲလွဲမှုတွေရှိလာတဲ့ကြောင့်နိုင်ငံကြီးရပုံမှန်တင်းမာလာတာဖြစ်တယ်လို့နတ်စင်နွယ်ကပြောပါတယ်ရှမ်းပြည်နယ်တွင်ဒေသခံများကြုံတွေ့နေရတဲ့လူခွေချိုးပေါက်ခံရမှုတွေနှစ်နာဆုံးယူမှုတွေဖြင့်တပ်ဖြတ်ခံရမှုတွေအတွက်လက်သက်သရချမပေါ်သလိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့လည်းဥပဒေကြောင်းအရသုံးသရာဖြေရှင်းမှုများမရှိဘူးလို့လည်းအမျိုးမျိုးဖွဲ့တွေကထောက်ပြထားပါတယ
်ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ဘက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တဦးလုံခြံခံရပြီးတဲ့နောက်ရခိုင်တပ်ကတော်ចောင်းသားတချို့ကိုရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးပြီးလူသတ်မှုပုံမှန်300နှစ်နဲ့ဆွဲချက်တင်ရမန်ယူစစ်ဆေးနေတဲ့ပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကန့်ကွက်နေကြသလိုရခိုင်ပြည်သူတွေကလည်းဒီလုပ်ရဟာရခိုင်လူငယ်တွေကိုရည်ရွယ်ချက်ရှိရှိနဲ့နှိတ်ကွနေတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။မောင်အေးကနေစုစည်းတင်ဆက်ပေးထားပါတယ်ရှင်။
ဆိုင်ဖာဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တို့ကိုသက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲဆွဲရှာနဲ့ဖမ်းဆီးခံရတဲ့ရခိုင်လူငယ်တို့ရဲ့အခြေအနေကိုရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးထွန်းအောင်ကြွားကအခုလိုပြောပါတယ
်ကျွန်တော်တို့ဆီရက်ကလေးကတော့ဒီကလူနဲ့လည်းမင်းတို့အစ်ကလေးဒီကလေးတင်လာပါလားလေဝတ်ကနေမရှိဘူးလို့ကျွန်တော်တို့ခိုင်မပြောနိုင်ပါဘူးဒါပေမဲ့လည်းကျွန်တော်ကိုအိုဘယ်မင်းမလည်းသူ့တင်နေခြင်းနဲ့အဲ့ဒီအချင်းချင်းပါတဲ့အချိန်မှာပြည်ရင်းနဲ့ရှိနေတယ်ဘာလို့ဒီခိုင်မနေနေလဲဘယ်လိုနေနေလဲ
ဖက်စီခံရသူတွေကတော့ကိုဘိုးဘိုးကိုမေယူထွန်းနဲ့ကိုအောင်ရှေခွာအောင်ဇာလွန်တို့ဖြစ်ပြီးကိုမေယူထွန်းကတော့ရခိုင်မြို့သားပါတီ ANPရဲ့ပါတီဝင်လူငယ်တူဖြစ်ပါတယ်စိုက်ဖားဆိုင်ရာလုံခြုံရေးစားရဖတ်တက်ဖွဲ့ဝင်တူဖြစ်တဲ့ကိုဖိုးလုံးခွာဝန်းထိုင်ဟာစတန်ဘာလ29ရက်နေ့ညကစိုက်တယ်မြို့မှာသင်တန်းနဲ့ပိုက်ခံရလို့သေဆုံးခဲ့ပြီးတဲ့နောက်ရေးတက်ဖွဲ့ကရခိုင်ကြောက်သား ဒီလိုဖြစ်ပေါ်နေတဲ့ကျွန်တော်တို့ကလည်းဒီနေ့ကနေပါပဲဖြစ်ပေါ်လာတဲ့ဥပဒေနဲ့အညီလိုအဲ့ဒီလိုတမိုးပါဒီကနေဒီလူတွေဥပဒေရဆက်တာကြောင့်ကျွန်တော်တို့ကအဝေးရောက်လာတာစားပြိုက်သူများတွေ့ခွန်ရဖို့ဘူးတီတော်ကနေစိုက်တွေအမှတ်တိုက်ရေးစခန်းကိုသွားခဲ့ပေမဲ့တွေ့ခွန်မရတဲ့အတွက်မိခင်ဖြစ်သူစိုးရိမ်နေတယ်လို့ကိုအောင်ရှေဖားခံကရခိုင်ပါသာနဲ့အခုလိုပြောပါတယ်
ရခိုင်လူငယ်တွေကိုဥပဒေပြန်ပါဖမ်းဆီးခရမပြုဖို့ဖမ်းဆီးခံရတဲ့အကြောင်းကိုရေလုံထုံလုံနေတဲ့အညီမီဒီယာနဲ့ပြည်သူ့ရှေ့မှာရှင်းလင်းပေးဖို့အခုဖမ်းဆီးခံရတဲ့လူငယ်တွေကိုစိတ်ပိုက်ဆရာနဲ့ရုပ်ပိုက်ဆရာညှမ်းပန့်နှိပ်စက်ခါမပြုဖို့နဲ့သစ္စာရအာဏာပိုင်တွေအနေနဲ့တည်ဆဲဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုရခိုင်လူငယ်ညီလာခံ AYC နဲ့တခါတော့ရခိုင်လူမှုအဖွဲ့စည်းတွေအပါအဝင်ရခိုင်ကြောက်သားသမဂ္ဂတွေကလည်းမကြတဲ့မိကကြေညာချထုတ်ပြီးတောက်ဆိုထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။တရုတ်မြန်မာနိုင်ငံနယ်စပ်မြင်းအတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းကနေဈေးကော်မတီယုံတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကိုင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ပြန်လွန်တော်မူသွားပြီဖြစ်တဲ့ DKB အဖွဲ့ဦးဆောင်တန်းကတော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလတ်ကိုလာမယ့်နိုဝင်ဘာလ 29 ရက်နေ့မှာတကြွရွားမှာဖြစ်ပါတယ်။
တရုတ်ရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ကင်းထုတ်လွှင့်ချက်တွေကိုမနေ့ခွန်နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA အမေ ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့တောက်ကြာနေမနေ့ကထုတ်လင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ Sorry သတင်းတော့ကျွန်မခါချုပ်ကြီးတည်သွားပြီလားလို့သတင်းတော့တွေကတမနာဒေါ်နယ်ထရန့်ကိုမေးတာမှာသိသွားပြီလို့ယူဆလို့ရမှာဖြစ်ကြောင်းနဲ့တာဟာအင်မတန်ဆင်မကောင်းစရာဖြစ်ကြောင်းသမနာထွန်းကပြန်လည်းဖြေကြားခဲ့ပါတယ်။တကယ်လို့သူ့ကို sorry Arabia အစိုးရကလုတ်ကြံတက်ပြတ်ခဲ့တယ်ဆိုရင်ကြီးမားတဲ့စိုးကြိုးတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလေစိတ်ကမထွက်ခွာခင်သမနာထွန်းကကြာတာပရိနေမှာအဲ့လိုသတင်းတောက်တွေကိုပြောကြားခဲ့တာပါ။တူရကီမှာရှိတဲ့ sorry ကောင်စီဝင်ရောမှာပြတ်ဆုံးသွားတဲ့ sorry သတင်းတောက်အသက်ခံရတဲ့ဆိုတဲ့ဆွတ်ဆဲမှုတွေနဲ့ပတ်သက်ပြီး sorry Arabia Anabain နေဆက်ပြီးမေကွန်းအထုတ်ခံရခြင်းမှာပဲရှေ့သတင်းပတ်ထဲရီယာမြို့မှာကျင်းပဖို့စီစဉ်ထားတဲ့အရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီးစတီဗ်မနူချင်းကကြေညာခဲ့ပါတယ်။မြန်မာနိုင်ငံကအထည်ကျုပ်လုပ်ငန်းကလက်ရှိဘန်ဒါနေ့ရဲ့ပထမ6လအတွင်းပြည်ပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အခုနှစ်ဧပြီလကနေစက်တင်ဘာလအကြာပြပကိုတင်ပို့ခဲ့တဲ့ပမာဏဟာမနေ့အဲ့ဒီအချိန်ကနေနိုင်ရှင်းလိုက်ရင်အမေရိကန်ဒေါ်လာ1ဘီလီယံတိုးလာခဲ့ကြောင်းအစိုးရကထုတ်ပြန်တဲ့အစည်းအဝေးတွေမှာဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်ဆက်ယုံပေါင်း400လောက်နဲ့ဝန်ထမ်း3သိန်းကျော်ကချုပ်လုပ်တဲ့အဝတ်အထည်တွေကိုဂျပန်၊ဥရောပ၊တောင်ကိုရီးယား၊တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဗီယက်နမ်ကွန်မြူနတီအစိုးရကိုအသေးဖြတ်မှုနဲ့ထောင်ချခံခဲ့ရတဲ့အတိုက်ခံဘလော့ဂါတူဖြစ်သူငွေငုတ်နူခွင်းဟာသူလွတ်မြောက်လာခဲ့ပြီးပထမနေမှာပဲအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပါတယ်။သူဟာသူ့ကလေးနှစ်ယောက်နဲ့အတူမိခင်တို့နဲ့အတူဂျာတာပရိနိမနဲ့ပိုင်းမှာတက်ဆက်ရှင်နဲ့ဟျူစတန်မြို့ကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ
တရားရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနားဆင်ခဲ့ကြတဲ့နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနေ့တည်မှာစိတ်နှလုံးရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.